ြစ်ခဲ့တဲ့24နာရီအတွင်းတိုက်ခိုက်မှုအတော်များများလုပ်ခဲ့တယ်လို့ရုရှားတို့ကပြောကြားခဲ့တဲ့ပုံထိုးနဲ့ပါပဲယူကရိန်းကလည်းဖရတင်နိုင်ငံရဲ့ခွင့်ပြုချက်နဲ့ရုရှားပိုင်းနက်ထက်ကို Storm Shadow ဒုံးကျည်ရွဲ့နဲ့ပြစ်ခတ်ခဲ့တယ်လို့နိုင်ငံစလုံးကပြောဆိုကြပါတယ်ရုရှားကကိုယ်ရည်ဌာနကလည်းယူကရိန်းရဲ့ဗက်ပေါင်းစုံကတိုက်ခိုက်မှုတွေကိုတွန်းလှန်ခဲ့တဲ့နေရာမှာတိုက်ဆုံးထင်ရရခဲ့တဲ့ယူကရိန်းတပ်ဖွဲ့ဝင်6300ကျော်ရှိပြီးတော့တင်ကား3စီးတန်ချက်ကားယာဉ်4စီးနဲ့ကား30စီးအပြင်အခြားပစ္စည်းကိရိယာတွေဖျက်ဆီးနိုင်ခဲ့တယ်လို့ပြောပါတယ်။ယူကရိန်းရဲ့ MiG-29 တိုက်လေယာဉ်နဲ့ drone 20တစ်စင်းကိုရုရှားလေကြောင်းရန်ကာကွယ်စနစ်ကပစ်ချခဲ့ပြီးတော့အမေရိကန်လို့ HARM တိုက်ရောင်ကြီးကာကွယ်ရေး drone 20ပြင်းနဲ့လို့ Hammer ပက်ထင်းဖုန်းတွေနဲ့ပက်ထင်းတဲ့ rocket drone အမျိုးမျိုးကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့လည်းရုရှားကာကွယ်ရေးဌာနကပြောပါတယ်။ဒီချိန်တည်းမှာပဲယူကရိန်းလေတပ်ကလည်းပြီးခဲ့တဲ့24နာရီအတွင်းတိုက်ပွဲပေါင်း139ချိန်ဖြစ်ခဲ့တယ်လို့ဆိုပါတယ်ရုရှားစစ်ပတ်ဆိုင်ရာစစ်ခန်းတစ်ခုနဲ့လောင်စာဆီတူလောင်ရုံတစ်ခုကိုတိုက်ခိုက်ခဲ့တယ်လို့လည်းယူကရိန်းတို့ကပြောပါတယ်။လစ်ပစီဒေတာထဲကရုရှားတို့ရဲ့တိုက်ခိုက်မှုတစ်ခုကိုယူကရိန်းတပ်ဖွဲ့တွေကဟန်တာနိုင်ခဲ့ပြီးတော့လက်ရှိမှာတော့ယူကရိန်းကသူ့ရဲ့ကာကွယ်ရေးအင်အားပုံမကောင်းမလာအောင်ဆောင်ရွက်နေပါတယ်။